This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစအနိုင်ရှင်ဘေးတို့ကနေကြေဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကစွတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဩဂုတ်လ3ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီရီသတင်းအကောင်းဆုံးချက်ကိုနှွေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မုံရွာမန္တလေးလမ်းပိုင်းမှာရင်တန်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွေးတိုက်ခိုက်ခဲ့ရာနောက်ဦးသေးဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မုံရွာခရိုင်ချောင်းဦးမြို့နယ်မုံရွာမန္တလေးလမ်းပိုင်းပေါ်မှာရင်တန်းလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွေးတိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးခဲ့တယ်လို့ People's Defense Force South မုံရွာကထုတ်ပြန်ထားပါရီ။ဩဂုတ်လ၁ရက်နေ့ညနေ3:16မိနစ်အချိန်မှာနိုင်ရီကန်နဲ့ရေပိုးစားကြားမှာလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်အင်အား80ခန်းကိုပရိသာမိုင်း3လုံးတပ်ပွိုင်းဖြင့်မိုင်းဆွေးတိုက်ခိုက်ခဲ့တယ်လို့ဆိုပါရီ။မိုင်းဆွေးတိုက်ခိုက်ခံရတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်နှစ်ဦးနေရာမှာပဲသေဆုံးသွားခဲ့ပြီးတော့အများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါရီ။မိုင်းဆွေးတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်ကဆက်လက်များလက်နက်ငယ်များရန်တမ်းပစ်ခတ်ခဲ့ပေမဲ့စစ်စင်ရေးဆောင်ရွက်ခဲ့တဲ့မုံရွာခရိုင်စစ်ဌာန viewer အမှတ်64မုံရွာခရိုင်အမှတ်71တပ်ရင်း People's Defense Force South မုံရွာရဲဘော်များအထူးခိုက်မရှိစုခွာနိုင်ခဲ့တယ်လို့ဆိုပါရယ်ခင်ဗျာဆက်လက်ပြီးတော့ကြအူရွာမှပြည်သူပိုင်ပစ္စည်းများခိုးယူပြီးထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုကြားပြတ်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းညောင်ဦးမြို့နယ်ကြအူကြီးရွာကပြည်သူပိုင်ပစ္စည်းများကိုခိုးယူပြီးထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရာ10ဦးထက်မနည်းထိခိုက်ဒဏ်ရာရပြီးတော့ဒေဆုံးမှုတွေရှိခဲ့တယ်လို့ Black Eagle PDF ဗကန်ကထုတ်ပြန်ထားပါတယ်။ဇူလိုင်လ31ရက်နေ့ကဂံကောရွာမှထွက်လာတဲ့တင်ကားအပါအဝင်အင်အား100ကျော်ပါတဲ့စစ်ကောင်စီစစ်ကြောင်းဟာကြအူကြီးရွာမှယာယီတပ်ဆွဲထားခဲ့ပြီးတော့ပြည်သူနေအိမ်များမှပစ္စည်းများကိုခိုးယူနေခဲ့တယ်လို့ဆိုပါရီ၎င်းစစ်ကြောင်းကိုဩဂုတ်လ1ရက်နေ့ကြအူကျေးရွာမှထွက်လာချိန်မှာ Black Eagle PDF ဗကန်တပ်ဖွဲ့ကအသင်းဆောင်ကြိုပြီးတော့ကြားပြတ်တိုက်ခိုက်ခဲ့တယ်လို့သိရပါရီအဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီဘက်ကဒုတိယစစ်ကြောင်းမှုအပါအဝင်10ဦးထက်မနည်းထိခိုက်သေဆုံးသွားခဲ့ပြီးတော့လက်နက်ကြီးလက်နက်ငယ်များဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမယ့်အထိခိုက်မရှိစုခွာနိုင်ခဲ့တယ်လို့ဖော်ပြထားပါရီခင်ဗျာဆက်လက်ပြီးတော့ရွာငံမျိုးနယ်မှာပြူစောတိတပ်ဖွဲ့ဝင်ဖမ်းဆီးခံရပြီးထွက်ပြေးရန်ကြိုးစားစဉ်ပြစ်ခတ်မှုကြောင့်တိတ်ဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဩဂုတ်လ1ရက်နေ့ရှမ်းပြည်နယ်တောင်ပိုင်းရွာငံမျိုးနယ်မြင်းကြိုးရွာမှာပြူစောတိတပ်ဖွဲ့ဝင်ကျော်မေးကိုရွာငံမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖာမှဖမ်းဆီးခဲ့ပြီးမယ်လေစစ်ဆေးရန်ခေါ်ဆောင်လာစဉ်၎င်းကပြန်လည်ခုခံပြီးတော့ထွက်ပြေးရန်ကြိုးစားခဲ့ရာမဖြစ်မနေပြစ်ခတ်ရှင်းလင်းခဲ့ရမှုကြောင့်တိတ်ဆုံးခဲ့ကြောင်းတဲ့တင်ထုတ်ပြန်ထားပါသည်။ကျော်မေးဟာမြင်းကြိုးရွာပြူစောတိခေါင်းဆောင်ဝင်းမြင့်ရဲ့လက်ထောက်တဦးဖြစ်ပြီးတော့ရွာငံမျိုးနယ်တောင်ပိုင်းမှာလူတက်မှုနေအိမ်မီးရှို့မှုဂိတ်ကြီးကောက်ခံမှုစစ်မှုဒဏ်ကြီးကောက်ခံမှုနဲ့ဒေသခံများထံမှငွေညှစ်တောင်းခံမှုများကျူးလွန်ခဲ့သူဖြစ်တယ်လို့ဖော်ပြထားပါသည်။ဖမ်းဆီးမှုအတွင်လက်နက်ခဲယမ်းများတင်စီရမိခြင်းမရှိပေမဲ့လည်းပြူစောတိအဖွဲ့များနဲ့ပတ်သက်တဲ့အရေးပါတဲ့အချက်အလက်များရရှိခဲ့တယ်လို့သိရပါသည်။ဇူလိုင်လ28ရက်နေ့ညပိုင်းကပကဖတပ်ဖွဲ့ဝင်များဟာကျော်မင်းနဲ့၎င်းရဲ့သားဖြစ်သူကိုဖမ်းဆီးရန်စ조사ခဲ့ပေမဲ့လည်းကျော်မင်းကသာဖမ်းဆီးနိုင်ခဲ့ပြီးတော့၎င်းရဲ့သားမှထွက်ပြေးလွတ်မြောက်သွားခဲ့တဲ့အပြင်တနက်တလက်မှ၎င်းရဲ့သားထံမှရှိနေခဲ့တယ်လို့ဆိုပါရီကျော်မင်းဟာစစ်မှုထမ်းအောင်တအုပ်ဖြစ်ပြီးတော့ဝင်းမြင့်ရဲ့လောင်းကစားလုပ်ငန်းနဲ့မူရီစည်းဝါလုပ်ငန်းများမှကူညီဆောင်ရွက်ပေးသူတအုပ်လေးဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ ဆက်လက်ပြီးတော့တောင်အောင်ဒေသမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးနဲ့ဒရုန်းတိုက်ခိုက်မှုများကြောင့်ကလေးငယ်အပါအဝင်ပြည်သူ28ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ PSLF TNL ထိန်းချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းကြောင်မင်းမူးကုတ်နောင်ချူမိုင်းငော့တီဘောမိုင်းလုံမြို့နယ်ကိုက်ခိုင်မြို့တို့မှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရများကြောင့်ကလေးငယ်အပါအဝင်ပြည်သူ28ဦးသေဆုံးခဲ့တယ်လို့ PSLF TNL ကထုတ်ပြန်ထားပါတယ်။ဇူလိုင်လအတွင်းစစ်ကောင်စီတပ်ကလေကြောင်းလက်နက်ကြီးနဲ့ဒရုန်းတို့အဖြစ်ကျဲချပစ်ခတ်တိုက်ခိုက်ခဲ့ရာနေအိမ်116လုံးစာတင်ကျောင်း2ကျောင်းနဲ့ဖုံးကြီးကျောင်း2ကျောင်းထိမှန်ပျက်စီးခဲ့ပြီးတော့ပြည်သူ28ဦးသေဆုံးက82ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ကြောင်မင်းမြို့နယ်မှာစစ်ကောင်စီကဂျက်ဖိုက်တာဖြင့်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်တန်ကားတစ်ပါးပြန်လွန်တော်မူခဲ့ကအမျိုးသား3ဦးသေဆုံးခဲ့ပြီးတော့အရသား22ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒါအပြင်နေအိမ်45လုံးဖုံးကြီးကျောင်းနဲ့စာတင်ကျောင်းတို့လည်းထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူနောင်ချုံမြို့နယ်မှာလက်နက်ကြီးဒရုန်းနဲ့ဂျက်ဖိုက်တာတို့ဖြင့်ပုံကျဲပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အမျိုးသား4ဦးသေဆုံးခဲ့ပြီးတော့အရသား6ဦးဘုံစားထိမှန်ဒဏ်ရာရခဲ့ကနေအိမ်18လုံးနဲ့ဖုံးကြီးကျောင်းတို့ထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။မိုးကုတ်မြို့မှာလည်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ပြည်သူများရှိရာကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်2ဦးအပါအဝင်အမျိုးသား6ဦးနဲ့အမျိုးသမီး1ဦးသေဆုံးခဲ့ပြီးတော့ကလေး4ဦးအပါအဝင်အရသား43ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်38လုံးဘုံစားထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူတီဘောမြို့မှာလေကြောင်းမှဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသား2ဦးသေဆုံးခဲ့ပြီးတော့အရသား5ဦးဒဏ်ရာရခဲ့ကနေအိမ်18လုံးနဲ့စာတင်ကျောင်းထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မိုင်းလုံးမြို့မှာအမျိုးသား1ဦးသေဆုံးခဲ့ပြီးတော့နေအိမ်9လုံးပျက်စီးခဲ့ကကိုက်ခိုင်မြို့နယ်မှာလေကလေးငယ်1ဦးအမျိုးသား4ဦးအမျိုးသမီး1ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်5လုံးပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောင်မဲမျိုးမှာဖုံးကြီးတစ်ပါးမိုင်းနှင်းမိပြီးတော့ခြေတစ်ဖက်ပြတ်ထွက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ2ရက်နေ့နေ့လယ်2နာရီခွဲဝန်းကျင်မှာတပ်တော်42နှစ်အရွယ်ဦးနန္ဒာလို့ခေါ်ဆိုတဲ့ဖုံးကြီးတစ်ပါးဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမျိုးရက်ကွက်နှစ်ရှိနတ်စစ်လင်းဖုံးကြီးကျောင်းအနီးခြုံရှင်းနေစဉ်မိုင်းနှင်းမိရာမှာခြေတစ်ဖက်ပြတ်ထွက်သွားကြောင်းရွှေဖီမီတဲ့ရင်ဌာနမှာဖော်ပြထားပါတယ်။ဦးနန္ဒာအားဈေးကူတာမှုခံယူရန်လာရှူစေးယုံတို့ပူးဆောင်ထားပြီးတော့ဈေးကူတာနေတယ်လို့သိရပါတယ်။တောင်အောင်တက်မတော် PSLF TNL ထိန်းချုပ်ထားတဲ့ကြောင်မဲမျိုးမှာရခင်ကစစ်ကောင်စီတပ်ဖွဲ့ဝင်များနတ်စစ်လင်းဖုံးကြီးကျောင်းအတွင်တက်ဆွဲခဲ့ပူပြီးတော့ယခုဖြစ်စဉ်မှာနင်းမိတဲ့မိုင်းမှာ၎င်းတို့ထောင်ထားခဲ့တဲ့မိုင်းဖြစ်နိုင်တယ်လို့ဒေသခံတအူးကသုံးသပ်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ KNDF အမှတ်6တက်ရင်၄နှစ်ပြည့်နဲ့အမှတ်636စစ်ဦးစီးတက်တနှစ်ပြည့်အခမ်းအနားများကိုအသီးသီးကျင်းပခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF အမှတ်6တပ်ရင်း၄နှစ်ပြည့်အခမ်းအနားကိုဩဂုတ်လ2ရက်နေ့ကအချင်းချုပ်ပြုလုပ်ခဲ့တယ်လို့အမှတ်6တပ်ရင်းကထုတ်ပြန်ထားပါပြီ။၄နှစ်ပြည့်တပ်မွေးနေ့မှာကရင်ပြည်အလံအားအလေးပြုခြင်း KNDF အလံအားအလေးပြုခြင်းကြာဆုံးရဲဘော်များအားအလေးပြုခြင်းအစီအစဉ်များဖြင့်အချင်းချုပ်ပြုလုပ်ခဲ့ကမစ္စတာတရားတော်မြတ်ပူဇော်ခြင်းအခမ်းအနားပြုလုပ်ခဲ့တယ်လို့သိရပါပြီ။ဒေါ်လာ၄နှစ်တာကာလအတွင်း KNDF အမှတ်6တပ်ရင်းမှရဲဘော်43ဦးအသက်ပေးဆက်ခဲ့က78ဦးကိုလက်အင်ကပေးဆက်ခဲ့ရတယ်လို့သိရပါတယ်။အလားတူကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF အမှတ်636စစ်ဦးစီးတပ်ဖွဲ့စည်းခြင်းတနှစ်ပြည့်အခမ်းအနားကိုလည်းစိတ်ဓာတ်မြင့်တင်ရေးမွမ်းမံတင်နန်းစင်းပွဲနဲ့အတူပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ10ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာအလံတင်အလေးပြုခြင်း၊ကြာဆုံးလေပြီးသောအာဇာနည်သူရဲကောင်းများအားအလေးပြုခြင်း၊ဒေသအဓိပ္ပာယ်ရွတ်ဆိုခြင်းအဖွင့်ဆုတောင်းခြင်းများပြုလုပ်ခဲ့ကြပါတယ်။အဒီနောက် KNDF မှာဗျူဟာမှုများနဲ့ဌာနမှုများကအားပေးစကားပြောကြခြင်းတည်ရင်မှုနဲ့ဒုတိယတည်ရင်မှုတို့ကအမှားစကားပြောကြခြင်းနှစ်ပတ်လည်ကိတ်ခွေးခြင်းရဲဘော်များကတချင်းများဖြင့်တီးဆိုဖျော်ဖြေခြင်းနဲ့ဧကန်ကျွေးမွေးခြင်းအစီအစဉ်များပြုလုပ်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဇီးပြူကုန်းပြူရွာတိုက်ပွဲမှာရင်းမဲ့ပင်ခရိုင်တည်ရင်6ဒုတိယတည်ရင်မှုကြာဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရင်းမပင်ခရိုင်ပလင်းမြို့နယ်ဇီးပြူကုန်းပြူရွာတိုက်ပွဲမှာဒုတိယတပ်ရင်းမှူးဦးကန်ခေါ်ဘူးစစ်မုံကြာဆုံးခဲ့တယ်လို့ရင်းမပင်ခရိုင်တပ်ရင်း6ကသတင်းထုတ်ပြန်ထားပါတယ်။ဇူလိုင်လ30ရက်နေ့ကဇီးပြူကုန်းပြူရွာတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ခဲ့တာကြောင့်ဘူးစစ်မုံအပါအဝင်တပ်ဖွဲ့ဝင်၄ဦးကြာဆုံးခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းကြာဆုံးသွားခဲ့တဲ့ဘူးစစ်မုံရဲ့ရုပ်အလောင်းကိုရဲဘော်တွေကကားပစ်ရင်ရအောင်ထမ်းထုတ်သေးယူနိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ပွဲအတွင်းရဲဘော်တချို့လည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့ဇေဝါကုသမှုခံယူနေရတယ်လို့ဆိုပါတယ်။ကြာဆုံးသွားခဲ့တဲ့ရဲဘော်တွေကိုအော်ဂိုလာတရက်နေ့မှာကောင်းမွန်စွာတင်းကြိုပေးခဲ့ပြီးတော့နာရီပြုလုပ်နေစဉ်မှာလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့သည် ည်တယ်လို့သိရပါတယ်။တိုက်ပွဲပေါင်းရာခိုင်နှုန်းနီးပါးကိုကွန်မန်ဒါအဖြစ်ရဲဘော်တွေရဲ့ရှေ့ကနေဦးဆောင်တိုက်ပွဲဝင်ခဲ့တဲ့ဒုတိယတပ်ရင်းမှဦးကန်ခေါ်ဘိုးစစ်မုံကြာဆုံးသွားတာဟာတော်လန်ကြီးအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ပြီးတော့ရဲဘော်တွေအနေနဲ့ဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးလို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မုံရွာမန္တလေးရဲ့အထိုင်းစခန်းကစစ်ကောင်စီဒုတိယတပ်ချက်တအူလက်နက်နဲ့အလင်းဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်မုံရွာမန္တလေးလမ်းပေါ်မှာရှိတဲ့စစ်ကောင်စီအထိုင်းစခန်းမှာတာဝန်ကျနေတဲ့ဒုတိယတပ်ချက်တအူလက်နက်နဲ့အလင်းဝင်လာတယ်လို့ Urban Hunted Force UHF အဖွဲ့ကထုတ်ပြန်ထားပါတယ်။ဇူလိုင်လ28ရက်နေ့ကဒုတိယတပ်ချက်အဆင့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တအူဟာ UHF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ထံကိုဆက်သွယ်အလင်းဝင်ခဲ့တယ်လို့ဆိုပါတယ်။အလင်းဝင်စစ်ကောင်စီဒုတိယတပ်ချက်ဟာ MA3 တလက်ကြီးပေါင်းနှစ်ခုနဲ့ 5.56G အတောင့်40တို့ကိုယူဆောင်လာခဲ့တယ်လို့သိရပါဗျ။လက်နက်နဲ့တကွအလင်းဝင်ရောက်လာခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အားဂုံပြုစုငွေကြက်သိန်း40ချင်းမြင့်ပေးခဲ့တယ်လို့သိရပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်များအနေနဲ့ပြည်သူ့ရင်ခွင်ခိုးလုံကပြည်သူမြေတားများရယူကြဖို့ UHF ကတိုက်တွန်းထားပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ပတဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။ Radio UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio UNG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်စေအုပ်စု၏ပညာရေးဖျက်ဆီးမှုများကိုတွန်းလှန်ရန်ကလေးများအားပညာသင်ယူခွင့်ပေးရေးနှင့်လုံခြုံသောပညာရေးပတ်ဝန်းကျင်ကိုဖန်တီးရန်လိုအပ်တဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်စေအုပ်စု၏ဗျူဟာသည်ပြည်သူများအားပညာမတတ်စေရန်ထိန်းချုပ်ထားပြီးမျိုးဆက်သစ်များကိုဖိနှိပ်အုပ်ချုပ်ရန်ရည်ရွယ်သည့်အခြေအနေကိုတွန်းလှန်ရန်ကလေးငယ်များအားယခုအချိန်တွင်ပညာသင်ယူခွင့်နှင့်အသက်ရှင်သန်ခွင့်ပေးရန်လိုအပ်ကြောင်းမြို့သားညီညွတ်ရေးအစိုးရ NUG ပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တော်လှန်ရေးပြီးမှကလေးတွေစာသင်ဖို့လို့တချို့တွေပြောကြတယ်။ချက်ချင်းရေတွင်တူပြီးချက်ချင်းရေကြီးတောက်ချင်လို့မရတာမို့ဤပညာအသစ်တွေပေါ်လာပြီမဲ့တိုင်းပြည်ပြိုပြတ်သွားတာတွေအရင်ရှင်းရအောင်မှာမို့တော်လှန်ရေးပြီးသွားတော့မှဤပညာတွေနဲ့ခုံကျော်ပြန်တက်ပညာတတ်တွေမြန်မြန်မွေးထုတ်မယ်လို့စိတ်ကူးရင်လို့မရပါဘူးလို့အသိပေးထားပါတယ်။စေအုပ်စု၏ပညာရေးဖျက်ဆီးမှုများကိုတွန်းလှန်ရန်ကလေးများအားပညာသင်ယူခွင့်ပေးရေးနှင့်လုံခြုံသောပညာရေးပတ်ဝန်းကျင်ကိုဖန်တီးရန်လိုအပ်ကြောင်းယခုအချိန်တွင်ကလေးများအားပညာသင်ယူခွင့်မပေးပါကအနာဂတ်တွင်ရက်ဆက်ကြမ်းကြုတ်သောမျိုးဆက်များသာပေါ်ပေါက်လာနိုင်တယ်လို့သတိပေးထားပါသည်။ပညာသင်ခြင်းနှင့်ကလေးငယ်တွေကိုမိမိရဲ့ရင်သွေးငယ်သက်ဖွယ်စာနာစိတ်နှင့်ကာကွယ်ပေးကြမယ်ပြောထောင်ပေးကြမယ်အသက်ရှင်ခွင့်ပညာသင်ယူခွင့်အနာဂတ်အိမ်မက်တွေမက်ခွင့်ပေးကြပါစို့လို့ NUG ပညာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ထို့ပြင်ပြည်သူအလုံးအနေဖြင့်ပျက်စီးနေသောတိုင်းပြည်ကိုပြန်လည်တည်ဆောက်ရာတွင်ကလေးများ၏ပညာရေးကိုဦးစားပေးကာကွယ်ရန်နှင့်အနာဂတ်မျိုးဆက်သစ်များအတွက်အတူတကွပူးပေါင်းဆောင်ရွက်ရန်တိုက်တွန်းထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်ကောင်စီ၏စေအုပ်ချုပ်ရေးကြီးညာမှုသည်ဂုံတိတ်ခမဲမှုထင်ရှားဖော်ပြခြင်းဟုဥခိုင်ဒုက္ခပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီသည်ရခိုင်ပြည်နယ်ရှိအာရခတပ်တော် AA ထိန်းချုပ်ထားသည့်မြို့နယ်14ခုနှင့်ချင်းပြည်နယ်ရှိကံပလတ်မြို့နယ်အပါအဝင်တော်လိုင်းတပ်ဖွဲ့များထိန်းချုပ်ထားသည့်မြို့နယ်63ခုကိုဇူလိုင်လ31ရက်နေ့တွင်အရေးပေါ်အခြေအနေကြီးညာခဲ့သည့်လောက်ရက်အပေါ်အာရခတပ်တော် AA ပြောရေးဆိုခွင့်ရှိသူဦးခိုင်ဒုက္ခကကိုမထိန်းချုပ်နိုင်တော့တဲ့နေရာတွေမှာစစ်အုပ်ချုပ်ရေးကြီးညာတာကစစ်ကောင်စီရဲ့ဂုံတိတ်ခမဲ့မှုကိုထင်ရှားပြတာပါလို့ပြောကြားကြောင်း People Spring မှာဖော်ပြထားပါတယ်စစ်ကောင်စီရဲ့ပြည်သူတွေအပေါ်ချင်းချောက်မှုအားလုံးကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်လိုအပ်ရင်တင့်လျော်စွာတုံ့ပြန်ဆောင်ရွက်သွားမှာဖြစ်ပါတယ်ဟု၎င်းကထပ်လောင်းပြောကြားထားပါတယ်ထို့အပြင်စစ်ကောင်စီကောင်းဆောင်မင်းအွန်လိုင်းကစစ်ကောင်စီကိုဖျက်သိမ်းပြီးနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်နလအအဖြစ်ပြန်လည်ဖွဲ့စည်းလိုက်သည့်လောက်ရက်နှင့်ပတ်သက်ပြီးဝိုင်းအဟောင်းကိုပလင်းအစ်စ်ထဲပြောင်းထည့်လိုက်ရုံနဲ့အရသာပြောင်းလဲမသွားပါဘူးစစ်ကောင်စီရဲ့ရက်ဆက်ရုပ်မှကောက်ကျစ်တဲ့မူဝါဒတွေဘာမှပြောင်းလဲမှာမဟုတ်ပါဟု၎င်းကထောက်ပြပြောဆိုထားပါတယ်စစ်ကောင်စီ၏စစ်အုပ်ချုပ်ရေးကြီးညာမှုတွင်ကချင်ပြည်နယ်မှ5မြို့နယ်ကယားပြည်နယ်မှ3မြို့နယ်ကရင်ပြည်နယ်မှ2မြို့နယ်ချင်းပြည်နယ်မှ9မြို့နယ်နှင့်စကိုင်းတိုင်းမှ6မြို့နယ်မကွေးတိုင်းမှ5မြို့နယ်မန္တလေးတိုင်းမှ3မြို့နယ်ရခိုင်ပြည်နယ်မှ14မြို့နယ်ရှမ်းပြည်နယ်မှ15မြို့နယ်တို့ပါဝင်ပါတယ်ခင်ဗျာ ဆက်လက်ပြီးအကြံဖက်စစ်အုပ်စုကလူအခွင့်ရေးအပိုက်30ကိုတစ်ချက်မှလိုက်နာခြင်းမရှိကြောင်းစလင်းဒေသခံများမှတ်ချက်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးစလင်းမြို့နယ်အတွင်းကမြို့သားညီညွတ်ရေးအစိုးရစိုးမိုးနယ်မြေကြေးရွာတစ်ခုမှာရှိတဲ့ဒေသခံတွေကိုမြို့သားညီညွတ်ရေးအစိုးရလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနလူအခွင့်ရေးရာတာဝန်ခံတွေကဥဆောင်ပြီးလူအခွင့်ရေးနဲ့ပတ်သက်တဲ့အခြေခံအကြောင်းအရာတွေကိုဆွေးနွေးပြောကြားပြီးတင်နန်းပို့ချတာတွေကိုဇူလိုင်လထဲမှာပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ထိုတင်နန်းကိုကျေးရွာဒေသခံတွေနဲ့အတူပညာရေးစေတနာဝန်ထမ်းများပါတက်ရောက်ခဲ့ကြပြီးတင်နန်းပြီးဆုံးချိန်မှာလူအခွင့်ရေးအပိုက်30ကိုတေချာသိမြင်လာသလိုအကြံဖတ်စစ်အုပ်စုကဒီအချက်တွေနဲ့တစ်ချက်မှမကန့်ညီဘဲပြည်သူတွေအပေါ်လူအခွင့်ရေးချိုးဖောက်မှုတွေပြုလုပ်နေတာကိုပုံမိုသိရှိလာကြောင်းမှတ်ချက်ပြုခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီဗမော်မျိုးတို့စစ်သည်မော်ကိုစီရောက်ရှိပြည်သူများကိုပေါ်တာဆွဲဖမ်းဆီးမှုဖြစ်ပေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ2ရက်နေ့တွင်စစ်ကောင်စီ၏သည်မော်အုပ်စုဗမော်မျိုးတို့စိုက်ကပ်ခဲ့ပြီးဒေသခံပြည်သူများကိုပေါ်တာဆွဲဖမ်းဆီးခဲ့သလိုအပြားရောင်အင်ဂျီများဝစ်ဆင်စေကာသည်မော်ပေါ်မှပစ္စည်းများချရန်အတင်းအဓမ္မစေခိုင်းခဲ့ကြောင်းဒေသခံများထံမှသိရပါတယ်။ထို့အပြင်စစ်ကောင်စီတပ်သားများကမျိုးရင်း၌လုံညိုရေးအင်အားအများအပြားချထားတယ်လို့သိရပါဗျ။ကချင်လွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနမှဗိုလ်မှူးကြီးနော်ဘူးကဤသင်းမောများသည်စစ်အင်အားဖြစ်တဲ့မှုထက်လက်နက်ခဲယံနှင့်ရိခာပစ္စည်းများတည်ယူပို့ဆောင်ရန်ရည်ရွယ်ခြင်းဖြစ်နိုင်တယ်လို့ဆိုထားပါဗျခင်ဗျာ။ဆလဘီကရင်နီဒေသမှာရှိတဲ့အခြေခံပညာကျောင်းပေါင်း20ကျောင်းအတွက်စုစုပေါင်း945သိန်းကျပ်အားရမုံငွေအဖြစ်ပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ2ရက်နေ့တွင်ကရင်နီဒေသမှာရှိတဲ့အခြေခံပညာကျောင်းပေါင်း21ကျောင်းအတွက်စုစုပေါင်း945သိန်းကျပ်အားရန်မုံငွေအဖြစ်ပေးအပ်ခဲ့ကြောင်းကလင်းရန်ကုန်မှအတည်ပြုထုတ်ပြန်ပါတယ်။2025-2026ခုနှစ်ပညာသင်နှစ်အတွက်အခြေခံပညာကျောင်း21ကျောင်းရှိမူလာတန်းအလယ်တန်းအထက်တန်းကျောင်းသားဥယျာဉ်ပေါ်မူတည်ကကျပ်သိန်း30ကျပ်သိန်း50နှင့်ကျပ်သိန်း80စီအတည်ပြုပေးအပ်ခဲ့ပြီးကလင်းရန်ကုန်မှပြည်တွင်းပြည်ပစေတနာရှင်များကိုစားထောက်ပံ့ကူညီခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။ကရင်နီဒေသတွင်ကလင်းရန်ကုန်အနေဖြင့်လည်းပညာရေးကဏ္ဍအတွက်စာသင်ကျောင်း48ကျောင်းဆောက်လုပ်ပေးပြီးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးတဲ့အနေဖြင့်38နှစ်မြောက်ရှစ်လေးလုံးအထိမ့်မတ်အကျိုးလှုပ်ရှားမှုအနေဖြင့်ကမ္ဘာလုံးဆိုင်ရာရှစ်လေးလုံးထိလှုပ်ရှားမှုမှာ Cobra Column 2 Venom ပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်။ဥက္ကဋ္ဌစကန်းကိုထိုးစစ်ဆင်အောင်ပွဲယူနိုင်ခဲ့သည့်တော်လိုင်းအင်အားစုများထဲမှစစ်ကြောင်းတစ်ကြောင်းဖြစ်တဲ့ Cobra Column 2 Venom စစ်ကြောင်းရဲ့စစ်ကြောင်းမှုဗိုလ်ကြီးစောဝင်းမြင့်မှမကြာခင်လာရောက်တော့မည့်38နှစ်မြောက်ရှစ်လေးလုံးအထိမ့်မတ်အကျိုးလှုပ်ရှားမှုအနေဖြင့်ကမ္ဘာလုံးဆိုင်ရာရှစ်လေးလုံးထိလှုပ်ရှားမှုမှာအတိမတ်ပြုပါဝင်ပေးခဲ့ကြောင်းရန်ကုန်လူထုသပိတ်အဖွဲ့မှသတင်းထုတ်ပြန်ပါတယ်။ရန်ကုန်လူထုသပိတ်အဖွဲ့မှလည်းဖနမ်စစ်ကြောင်းမှုဗိုလ်ကြီးစောဝင်းမြင့်နှင့်အတူတိုက်ပွဲဝင်ရဲဘော်များအားလုံးအထူးပင်လေးစားဂုဏ်ယူပါကြောင်းဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Casual နဲ့ဗဒဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG မှဆက်လက်တင်ပြနေပါတယ်ရှင်။ခုဆက်လက်ပြီးမြန်မာနွေဦးခရိုနီကယ်အောက်ခုတ်တမြင်တွင်မြို့နယ်63ခုစစ်အုပ်ချုပ်ရေးနယ်နိုင်လွတ်လုံးပုံမှန်3ခုရပ်ဆိုင်ခြင်းကြေညာဆိုတဲ့ဆောင်းပါးကိုပို့ပို့မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်အမျိုးသားကာကွယ်ရေးနယ်လုံခြုံရေးကောင်စီတဖြစ်လေအာနာသိန်းစစ်တပ်ခေါင်းဆောင်မြောင်လိုင်ရဲ့အမိန့်နဲ့မြို့နယ်63မြို့နယ်ကိုစစ်အုပ်ချုပ်ရေးကြေညာလိုက်ပါတယ်တပ်ဖန်နိုင်လွတ်လုံးလို့အတူကောက်ခေါ်ဆိုတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေရဲ့ပုံမှန်3ခုကိုရပ်ဆိုင်ကြောင်းကြေညာချက်တွေကိုအာဏာသိမ်းစစ်တပ်ရဲ့အမည်ပြောင်းအဖွဲ့အစည်းတွေကကြေညာလိုက်ပါတယ်။2021ခုနှစ်ဆီအာဏာသိမ်းပြီးနောက်2008ခုနှစ်အခြေခံဥပဒေကိုကိုးကားပြီးဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီစစ်ကောင်စီက၄နှစ်ခွဲကာလအတွင်းစစ်အုပ်ချုပ်ရေးကြေညာအုပ်ချုပ်ခဲ့တဲ့မြို့နယ်63မြို့နယ်အထိရှိပြီးအဆိုပါကြေညာချက်တွေကစစ်ကောင်စီအမည်နဲ့ဖွဲ့စည်းမှုအဆုံးသတ်ပြီးကာလုံရဲ့လက်မှတ်နဲ့တူညီတဲ့အရေးအတွက်ပမာဏရှိတဲ့မြို့နယ်တွေကိုအရေးပေါ်အခြေအနေနဲ့စစ်အုပ်ချုပ်ရေးကြေညာလိုက်တာဖြစ်ပါတယ်။အခုကြေညာတဲ့63မြို့နယ်စီရင်ဟာ2021ခုနှစ်ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းကြေညာခဲ့တဲ့63မြို့နယ်စီရင်နဲ့တချို့သောမြို့နယ်တွေထပ်တူကြပေမဲ့တချို့ကတော့အသစ်ထည့်သွင်းထားတဲ့မြို့နယ်တွေဖြစ်ပါတယ်။ဥပမာအားဖြင့် ရန်ကုန်တိုင်းမှာစစ်အုပ်ချုပ်ရေးကြီးညာခံထားရတဲ့6မြို့တွေကအခုကြီးညာတဲ့အထက်ပါဝင်လာတာမတွေ့ရသလိုရခိုင်စီရင်တွေထဲမှာပါဝင်တဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့နယ်၄မြို့တွေကိုအခုစစ်အုပ်ချုပ်ရေးတဲ့ထည့်သွင်းထားတာတွေ့ရပါတယ်။ဘာကပပြိုကွဲပြီး1990ခုနှစ်အစပိုင်းကာလတွေကလေးကအထူးဒေသအဖြစ်ငြိမ်းချမ်းရေးယူထားတဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ NDAA မိုင်းလားအဖွဲ့ကအုပ်ချုပ်တဲ့မိုင်းလားဒေသကိုလည်းစစ်အုပ်ချုပ်ရေးကြီးညာတဲ့63မြို့နယ်တွေအတွင်းထည့်သွင်းထားတာတွေ့ရပါတယ်။အခုလိုဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာနဲ့မိုင်းလားဒေတာကမြို့နယ်တွေကိုစစ်အုပ်ချုပ်ရေးကြီးညာတဲ့အထက်ထည့်သွင်းလိုက်ခြင်းဟာစစ်စုနှင့်များစွာမြန်မာစစ်တပ်နှင့်ပြဿနာကြီးကြီးမားမားမရှိခဲ့ပေ၎င်းတို့အနေမျိုးကို၎င်းတို့ဘာသာအုပ်ချုပ်နေကြတဲ့အဖွဲ့နှစ်ဖွဲ့နဲ့စစ်တပ်အကြားဆက်ဆံရေးအနေအထားပြောင်းလဲသွားလာလို့တန်တရားတွေလည်းပေါ်ထွက်လာစေပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးကာလအတွင်း MNDA ကိုကန့်တပ်ဖွဲ့ကတိုက်ခိုက်သိမ်းယူပြီးဝါပြည်တွေးစည်းညီညွတ်ရေးတပ်ထံလွှဲပြောင်းပေးခဲ့တဲ့ဟိုပန်မြို့နယ်ကိုလည်းအခုစစ်အုပ်ချုပ်ရေးကြီးညာခံရတဲ့စရင်တွေထည့်သွင်းလိုက်တာတွေ့ရပါဗျ။ဝါပြည်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမြို့နယ်တွေနဲ့မိုင်းလားတို့ကိုပြီးခဲ့တဲ့ဆယ်စုနှစ်သုံးခုကျော်အတွင်းစစ်တပ်ကဘယ်တော့မှထိန်းချုပ်စုမုတ်ခဲ့ခြင်းမရှိပဲအခုလိုအခြေအနေကာလမှာစစ်အုပ်ချုပ်ရေးကြီးညာတဲ့အခြေထည့်သွင်းလိုက်ခြင်းဟာထူးခြားနေတာဖြစ်ပါတယ်။ကျန်တဲ့မြို့နယ်အားလုံးဒီပါဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ NUG PDF တွေဒေတာလိုက်ဖွဲ့စည်းထားတဲ့ PDF တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နင်းမြေတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလမှာမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့စဉ်ကချင်းပြည်နယ်ဟာခါမြို့ပါဝင်ခဲ့ပေမယ့်အခု63မြို့နယ်စီးရင်ထဲမှာတော့ဟာခါပါဝင်တာမတွေ့ရပါဘူး။အခုလို63မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာလိုက်ခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့တချို့ကဒီမြို့နယ်တွေမှာရွေးကောက်ပွဲကျင်းပခြင်းမပြုနိုင်မဲ့အခြေအနေကိုအကြောင်းပြုတယ်လို့ယူဆကြပေမယ့်အဆိုပါယူဆချက်ကစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲကို268မြို့နယ်မှာကျင်းပမယ်လို့ပြောဆိုချက်နဲ့တိုက်ဆိုင်စစ်ပီးပြောဆိုချက်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တနိုင်ငံလုံးမြို့နယ်330ရှိတဲ့အနက်268မြို့နယ်နှုတ်လိုက်ရင်63မြို့နယ်ကျန်ရှိတာကြောင့်အဆိုပါ63မြို့နယ်ဟာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေဖြစ်ပြီးစီအုပ်ချုပ်ရေးကြီးညာခံရတဲ့မြို့နယ်တွေဖြစ်တဲ့သဘောလေးဖြစ်ကောင်းဖြစ်ပါလိမ့်မယ်။ကာလွန်ကောင်စီကကြီးညာတဲ့နိုင်လွတ်လုံဥပဒေတွေကပုံမှန်3ခုကိုရက်ဆိုင်ထားကြောင်းအမိန်ကလည်း2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးခါစကတည်းကထိုစဉ်ကဖွဲ့စည်းခဲ့တဲ့စစ်ကောင်စီအမိန်နဲ့ထုတ်ပြန်ခဲ့တဲ့အတိုင်းအခုစစ်ကောင်စီဖွဲ့စည်းအုပ်ချုပ်မှုကနေအသွင်ပြောင်းနေကာလွန်ကောင်စီထက်တူထက်မြတ်ပြန်ကြီးညာတဲ့သဘောမျိုးသားဖြစ်ပါတယ်။NLD အစိုးရလက်ထက်မှာပြဋ္ဌာန်းခဲ့တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေထဲကအပိုင်9 9 8တို့ကိုရပ်ဆိုင်ထားခြင်းဖြစ်ပြီးအစည်းအတိုင်းမှုလိုအပ်ခြင်းတရားရုံးအမိန့်မပါဘဲလူတအူတယောက်ကို24နာရီထက်ပိုပြီးချုပ်နှောင်ခွင့်မရှိခြင်းနောက်ရောင်ခံစောင့်ကြည့်ခြင်းစုံစမ်းထောက်လန်းခြင်းလူတယောက်နဲ့တယောက်ကြားဆက်သွယ်ရေးကိရိယာတွေအသုံးပြုပြီးဆက်သွယ်ပြောဆိုမှုတွေကိုကြားဖြတ်နားထောင်မှတ်တမ်းတင်ခြင်းဆက်သွယ်ရေး operator company တွေထံမှာ electronic နဲ့ဖုန်းသက်သွယ်ရေးအချက်အလက်များကိုတောင်းခံရယူခြင်းစတာတွေကိုတားမြစ်ပေးထားတဲ့ဥပဒေပုံမှန်အပိုက်တွေကိုရပ်ဆိုင်ထားတဲ့သဘောဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာရာဇသက်ကြီးဥပဒေပုံမှန်905ကအသစ်ဖြည့်ဆွတ်တာပုံမှန်905မှာအတိတ်ပဲဖွင့်ဆိုချက်ဖြည့်ဆွတ်တာပုံမှန်124မှာဖွင့်ဆိုချက်ဖြည့်ဆွတ်တဲ့အမိန့်တွေထုတ်ပြန်ခဲ့တာနဲ့တပြိုင်နက်တည်းမှာပဲနိုင်လွတ်လုံဥပဒေပုံမှားအချို့ရပ်ဆိုင်ထားတဲ့အမိန့်ကိုကြီးညာခဲ့တာဖြစ်ပြီးအခုထပ်မံကြီးညာခြင်းကရခိုင်စစ်ကောင်စီဖွဲ့စည်းမှုဖျက်သိမ်းပြီးအစိုးရနဲ့ကာလွန်ကောင်စီပြန်လည်ဖွဲ့စည်းခဲ့တာကြောင့်အသစ်ပြန်ကြီးညာတဲ့သဘောများသာဖြစ်ပါတယ်။အာဏာသိမ်းစစ်တပ်ကလာမယ့်2025ခုနှစ်ကုန်မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲမတိုင်ခင်မှာအာဏာသိမ်းစစ်တပ်အနေနဲ့ထိုးစစ်တွေပေါ်ဆောင်ပြီးနယ်မြေတွေအလုံးမစိုးမိုးနိုင်သည့်တိုင်ရွေးကောက်ပွဲကျင်းပနိုင်ဖို့မြို့တွေကိုတင်းယူဖို့ကြိုးပမ်းတာတွေလှုပ်ဆောင်လာနိုင်တဲ့အလားအလာရှိနေပါတယ်။ရခိုင်နှစ်တွေနဲ့နှိုင်းယှဉ်ခြင်းစစ်တပ်အနေနဲ့လက်ရှိအချိန်မှာစစ်မျက်နှာပေါင်းကျင်းသွားခြင်းစစ်မှုထမ်းဥပဒေအရစုဆောင်းထားတဲ့အင်အားတွေကိုတပ်တွေမှဖြစ်တင်နိုင်ခြင်း drone နည်းပညာနဲ့လက်နက်တွေတရုတ်ရုရှားတို့ထံမှဝယ်ယူအသုံးပြုနိုင်ခြင်းတွေအပေါ်အားပြုပြီးအဆိုပါထိုးစစ်တွေကိုပေါ်ဆောင်လာနိုင်ခြင်းလည်းရှိနေတာဖြစ်ပါတယ်ရှင်။
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းနာဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မိုးဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ไม่น่าตูนอะไรเนาะอธิวัยเขาคุ้มพร้อมกุลามกุลิงพาดูบิคยาทุ่มหึมทุรีมีง่ายบ่าวไว้อบกินนี้อธิวัยมีง่ายบางทุรีลีจูนิชเนยูนิตี้กอบเมนเอ็กติ้งประธานลาวันจิกตูอัมชาไม่มาควบคุมอาศินเนอไม่บีโลนาอัมชาทุ่มิงโชโลนากามอกมีง่ายบ่าวกินนี้จุดยังที่เป็นการทุรีจูอังกฤษจูเส้นกว่ารักบุ้มฟันโนกองอื่นนั่นเองทุกใบถูกหายจีอดาวมิวตาลมยองยิตัมโรกีเอเนลีโนเป็นลอกกิจังทูพิมิงไงใบออกนี้จุดยาอนุวิยังทูเลจูมินทามังโรอากุงเอ็กซ์ไพร์เกียกเกออีกออกยูทูปนาเก้ามาใบยาจิตเนอมิเต็มกินนาเก้ามองลำบีตุงไว้ชินุงกันโอมิงไงใบออกนี้National Unity Government and UGA Acting President Duala Shilala Wanjiktung Amchaliju Nyamaku Krunga and UGA No Aungunaka Khoa Sidney Kokkyang Rion Aming Muna Opkijimau Julem Gyakya Thum Kim Hum and UGA Dungano Thung Shogini Angriswi Dungunaka Dubakrikinung Sekora Kangbumriya Yumabna Kulumkong Unna Dito Nauri Adam Lobi Vai Mlungai Asik Lobi Vaya Bunane Amise Jiapi Thum Misho Na Gomru Opkini Achuna Amise Na Gungleju Ahoy Jia Amru Na Gomdegi Acting President Dunga Ministry of Defense Wanjiktung Ujimon Ting Tang Na La Rai Rong Na Wanjiktung Dauta Sawaisu Jutia Hei Wanjiktung Khyang Sikru Thok Getukki Jiapi Thum Misho Na Opkini Jutia Yi Akhinung Amise Jiamong Lampi Amru Na Leju Gopkini NUG Acting President Duala Shilala Wanjiktung Amisha Amise Na Gungleju Amhati Siddi Daunga Senko ra kam umri no amilung na opgi mong phi ngg dengno thungshogini mbrupikia akhin ru yatama mlung ngai akthairion milona akthairion angri sui kulumne ko vai tu vai lhoki ji mo taung amyu da lomyo yi tamro tnl no nyima khon opgia se ko ra kam umri abanam achungna opgi ji ya mkyak kya thungki mhum thungshogini khokkhang ri opgi na bune ne angri sui no khan yuon akana ri ji mong lam ri phi nyima kho bang ka gene ahi khuri dengna phi angri sui ya khanam kanam bi vai ji ya tnl no thungshogini dubai angri sui no lokhaya ख्यालोगुंग कनोटुने मेंगशुना इलेक्शन अबिलोना वाय चेमोंलामरिया खानपि अमुदा अथुन आंशेबाय अबिलो ग्याकिजिमो थियनलिनो थुंगशोगिनि मिन्ता मंगरोकुंगा एगौनाका युटुना युंगलेजु एओवाबाया कथुगिया इस्पायर केप्रिका एगौरी जुटिया एफडीए नो युटुक सुमलिना एगौना कबिबाय चियां थुआंशुआ एगौरी कावमेनबाया सिनेटेमकिना ओपकिजिमो रायरोना बुमतुमा क्याक्या सिफ्टिम नो जुलेम क्याक्या लिख्रुम हम थुंगशोगिनि मिन्ता मंगरो उना टेराइरोना कमिटिंग बुमरियन अतंगा मिबियेकिने अतुबे आक्सुबेंग लेजु पिरोस्ट्रालिक थुमु ऑफकिया इगौना रियुतुनाका अमुन क्लिकथ्रि लगुंग सिने अमेंगशुंगलिना ऑफकिजिमोंग फिब्रेकिनि इग ओबाय कथुबाकिया इओरी कामयु टुकेन बाबाया प्रिने रायरोना गोंपाकिया थिमकाना रिजुमफि बिना ऑफकिजिया ब्रेकिनि लखखया ख्यारिया क्रोंगलेजु आंहिबिनाका सिसुनने छुइलिना ओम्बा खाइगिने अजुनु युटुबाकिया ख्यांगउफि थुकियांगवि मखाना ऑफखाजिमो ཁྱི ཕྱི མམ གསྲ 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 གསྲ
གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ གསྲ lemmainsla keksak thigya khenglung rileju anglung kadang une angsho aglum okulum akhang ambutjia aminkhrana opkini lemmainsla khengluk pa rileju ajao amingtungka nangmana amhun riyung atukbakhru amingtungka naka amhun riyung huningne ajun riya hunung rok akyagung khengluk pa riju aiya kya uno jia ngai na wai thukhani केक्सक थिगिया खेंगलुक पोइरिला लेममाइनसरी यापना ररोना सुंगोन टौना मियोम खिनारी कबीवाय ओवाया अकदमा केक थे उने ख्यांगरी अमिलिनबाय अमिथुन अमाइवाया क्याक्सक हिंगिनी नंगा ओमनाका पेयुंगा ओवाया अचुनमैमैरी नहु अक्याकुंग अहि ख्यांगा नमथिन दुबाय चुना गगेने नंगा फोफिंग ओवाय काक्या खांगलेजु बैनाक तुमात बिने अचुना मोंगलामरी मिजिक्या अंगबुमा नमथिनबाय
दिगने गारो दिम्याले बे रेडियो एनयूजी ये सीजन रेगो खित्ता येना लाइबामे म्यामा सानो जई मना 8 नायी ख्वेने न्या 8 नायी ख्वे अचेन रिमा ब्यानले सोंगडीजाबाजो रेडियो एनयूजी गो मना 5 नायी ख्वेमा लाइन 26 मीटर सेकंड दतमा गुंगो मेगाहर्ट्ज़
ညပိုင်း၈နာရီခွဲမှာလိုင်းတုံ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။